Germany နိုင်ငံ Berlin မြို့တော်ကလူစီကားတဲ့ Christmas Day တစ်ခုမှာအနည်းဆုံးလူ12ယောက်သေဆုံးပြီးဒါဇင်နဲ့ချီတန်းရာတွေရရှိခဲ့ကြတဲ့ truck ကားနဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုအဖွဲ့ရဲ့အမတ်သတင်းဌာန website ပေါ်မှာအင်္ဂါနေ့နှောင်းပိုင်းကဖော်ပြခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုဟာမဟာမိတ်ညွန်ပေါင်းအဖွဲ့ဝင်နိုင်ငံသားတွေအပေါ်ပြစ်မှတ်ထားဖို့တိုက်တွန်းချက်အရလှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရိုးရာခရစ်စမတ်ပွဲတော်တွေမှာဒေသခံတွေနဲ့ခီးသွားတွေပါဝင်ဆင်နွှဲလေးရှိတဲ့လေဟာပြင်ဈေးတစ်ခုတည်းကိုထရက်ကားကြီးတစ်စီးနဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်တနင်္လာနေ့နှောင်းပိုင်းမှာဖမ်းဆီးခဲ့တဲ့တဦးတည်းသောမတင်ကားသူကိုဂျာမနီရဲတွေကပြန်လွှတ်ပေးခဲ့ပြီးတိတ်မကြခင်မှာပဲဒီကြေညာချက်ထွက်လာခဲ့တာလည်းဖြစ်ပါတယ်။ဂျာမနီပြည်ထောင်စုအစိုးရရှေ့နေယုံအကြီးကဲရတော့ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့သက်သေအထောက်အထားခိုင်ခိုင်လုံလုံမရှိတဲ့အတွက်ပါကစ္စတန်နိုင်ငံသားမတင်ကားသူအမျိုးသားကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေအရဆွဆွဲခံရသူတွေပေါ်လက်တလောမတင်ကားစရာတစ်စုံတစ်ရာမတွေ့ရဘူးလို့လည်းအစိုးရရှေ့နေုံကြေညာချက်ကဖော်ပြထားပါတယ်။အင်္ဂါနေ့ကကိုင်ဆာဗီလန်အောက်မေ့ဘွယ်အထိမ့်မဲ့ဖျားချောင်းအပြင်ဘက်ကတိုက်ခိုက်ခံခဲ့ရတဲ့နေရာမှာနှင်းစီပန်းအဖြူတွေချခဲ့တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကလည်းတိုက်ခိုက်မှုကြောင့်အံ့အားသင့်တုန်လှုပ်ခဲ့ရပြီးအလွန်အမင်းစိတ်မကောင်းဖြစ်ရတယ်လို့ပြောဆိုသွားခဲ့ပါတယ်။ခရစ်စမတ်ပွဲတော်ကိုအားခဲ့ပြီးအားလည်းရက်ကာလအစီအစဉ်တွေနဲ့မနေ့ကအထိအတူရှိနေခဲ့ကြသူ12ယောက်ဟာအခုချိန်မှာတော့မရှိကြတော့ဘူးလို့လည်းနိုင်ငံတော်ရုံးမြင့်တန်ကြားကတစင်ပြောကြားခဲ့တဲ့ဝန်ကြီးချုပ်မိန်ကွန်းမှာပြောဆိုခဲ့ပါတယ်။အကြီးတန်းရုပ်ဆိုပြီးဘလို့မှနားမလည်နိုင်တဲ့လောက်ရက်ကဒီလူတွေရဲ့အသက်တွေကိုနှုတ်ယူသွားတယ်လို့လည်းပြောဆိုခဲ့ပါတယ်။